စီးရီးယားနိုင်ငံမြို့တော်ဒမတ်စကန်အနီးတဘုံတို့ထိန်းချုပ်ရာအရှိကူတာဒေသတွင်ပြီးခဲ့တဲ့လကစခဲ့တဲ့အကြီးအကျယ်ထိုးစစ်အတွင်းဒေသရင်းကခြေရွာတွေနဲ့မြို့တချို့ကိုအစိုးရတပ်တွေနဲ့မဟာမိတ်ပြည်သူစစ်တွေကသိမ်းဆည်းလိုက်တဲ့အကြောင်းစီးရီးယားနိုင်ငံပိုင်သတင်းမီဒီယာနောက်လူခွင့်ရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်။အရှိကူတာဒေသတွင်းကခြေရွာတွေနဲ့မြို့အနည်းဆုံး6ခုကိုအစိုးရတပ်ဖွဲ့တွေကသိမ်းယူရရှိတဲ့အကြောင်းစီးရီးယား Central Military Media ကပြောဆိုတာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့သဘုံအဖွဲ့တွေကတံပြန်ထိုးစစ်ဆင်ခဲ့ပြီးအ ਨੇ ဆုံးမြို့တမြို့ကိုပြန်သိမ်းခဲ့တယ်လို့စီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။တိုက်ပွဲတွေကတော့ဆက်ဖြစ်နေသေးပဲလို့လည်းပြောပါတယ်။အရှိကူတာဒေသတွေမှာစီးရီးယားအစိုးရတပ်ဖွဲ့တွေအောင်ပွဲရလာတာကြောင့်လူအများပြားကအရှိကူတာဒေသအတွင်းပိုင်းကိုခိုးလုံနိုင်ဖို့ထွက်ပြေးလာကြတယ်လို့လည်းစီးရီးယားအတိုက်ခံတွေကိုလူလာတဲ့ Orient TV ရုပ်သံသတင်းကပြောပါတယ်။ကုလသမဂ္ဂနဲ့တခြားအကူအညီပေးရေးအေဂျင်စီတွေကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေတည်လာတဲ့ကားရန်တွေလည်းမတိမငြိမ်ဖြစ်နေတဲ့အရှိကူတာဒေတာရင်းကိုဒီကနေ့တနင်္ဂနွေနေ့မူလစီစဉ်ထားတဲ့အတိုင်းဝင်ရောက်နိုင်မှာမဟုတ်ဘူးလို့ကုလသမဂ္ဂတာဝန်ရှိသူတို့ကိုကိုးကားပြီး Rider သတင်းအေဂျင်စီကဖော်ပြပါတယ်။လူပေါင်း၄သိန်းလောက်စာနယ်ရိတ်ခါစေဝါနဲ့တခြားအထောက်ပံ့တွေလိုအပ်နေတာလို့ကုလသမဂ္ဂကပြောဆိုထားပါတယ်ရှင်။